မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဩဂုတ်လ5ရက်တနင်္လာနေ့ညနေပိုင်း VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9.19 19.25 တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုကအခုညနေပိုင်းစီစဉ်တွေတောင်းဝင်ပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်မှာ73နာရီတွင်ပြစ်ခတ်မှုတစ်ခုဖြစ်သွားခဲ့တာကြောင့်လူ29ဦးသေဆုံးခဲ့တဲ့နောက်ကွယ်ကအကြောင်းရင်းကိုအာဏာပိုင်တွေစုံစမ်းနေပါတယ်။ဟောင်ကောင်မှာအထူးတွေတပိတ်ခေါ်ထားတာကြောင့်လူတွေအလုံမသွားနိုင်ဖြစ်နေပါတယ်။မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့စီးပွားရေးကွန်ရက်တွေအကြောင်းအစီရင်ခံစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ကဒီကနေ့ထုတ်ပြန်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုရဲမင်းနေထုံးတဲ့အတူတင်ပြပေးသွားမှာပါခင်
ဗျ။ခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနှာစင်ရမယ့်သတင်းလွှာတွေမှာတော့နိုင်ငံရေးနဲ့စီးပွားရေးမှာစစ်တပ်ရဲ့လွှမ်းမိုးနေရာယူနေတာကိုဖယ်ရှားနိုင်ရင်မြန်မာနိုင်ငံမှာတည်သာထင်ရှားတဲ့အပြောင်းအလဲတွေလုပ်ဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ်
။ That the military's dominance of the economic and political life of Myanmar is the major factor in holding back the economic and political development of the country.
Unless the military ချဲ့လက်ရှာဖွေရေးအဖွဲ့ဝင်တဦးရဲ့သတိပေးပြောကြားချက်နဲ့အတူနှာစင်ရဖို့ရှိပြီးရခိုင်ပြည်နယ်တွေကလက်ရှိတိုက်ပွဲအခြေအနေနဲ့ဒုက္ခသည်တွေအရေးအပြင်အမေရိကန်ပြည်နယ်တချို့မှာတနက်နဲ့ပြစ်ခတ်လို့အစုလိုက်ပြုံလိုက်တည်ကြည်ဒဏ်ရာရနေကြတဲ့အခြေအနေတွေကိုဘလို့အဆုံးသတ်နိုင်မလဲဆိုတာကိုမေးခွန်းထုတ်နေကြတဲ့အကြောင်းကိုလည်းနှာစင်ကြရမှာပါရှင်။အခုအရင်ဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုရဲမင်းထွန်းတို့ကပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုအတွင်းကမြို့နှမြို့မှာ73နာရီအတွင်းမတူတဲ့တင်တာသမားနှစ်ဦးရဲ့ပြစ်ခတ်မှုတွေကြောင့်လူပေါင်း29ဦးသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရသွားခဲ့တာကြောင့်ပြစ်ခတ်မှုရဲ့နောက်ွယ်ကအကြောင်းရင်းကိုအာဏာပိုင်တွေစုံစမ်းဖော်ထုတ်ဖို့ကြိုးစားနေပါတယ်။ Texas ပြည်နယ် El Paso မြို့နယ် Ohio ပြည်နယ် Dayton မြို့တို့မှာဖြစ်သွားခဲ့တဲ့အကြမ်းဖက်ပြစ်ခတ်မှုတွေအတွင်းသေဆုံးသွားကြသူတွေကိုလေးစားသမှုပြုတဲ့အနေနဲ့အစိုးရရုံးနေမှာနိုင်ငံတော်အလံကို9ရက်ကြာတဝက်ဖွဲလွတ်ထူထားကြဖို့သမ္မတဒေါ်နယ်ထရန့်ကဒီနေ့ကနေ့မှာအမိန့်ထုတ်ပြန်ခဲ့ပါတယ်။ Texas ပြည်နယ် El Paso မြို့ကပြစ်ခတ်မှုကိုပြည်တွင်းအကြမ်းဖက်တိုက်ခိုက်မှုအဖြစ်သတ်မှတ်ပြီးတည်ရန်အပြစ်ပေးနိုင်ဖို့ဆွေးကြတင်သွားမယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။ဒီပြစ်ခတ်မှုကြောင့်လူ20သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။နိုင်ငံအတွင်းမှာအမုန်းတရားအတွက်နေရာမရှိကြောင်းနဲ့အနာဂတ်မှာဖြစ်လာလက်တန်သောတိုက်ခိုက်မှုတွေကိုဟန်တားနိုင်ဖို့အများအပြားလှုံ့ဆော်ထားပြီးဖြစ်ကြောင်းသမ္မတထရမ့်ကသတင်းတောက်တွေကိုတင်းတင်းကြပ်ကြပ်မှာပြောပါတယ်။ဒီတပ်ဖြတ်မှုတွေဟာစစ်ပိုင်းဆိုင်ရာပြဿနာကြောင့်ဖြစ်တာဖြစ်ပြီးတင်းနေလာနေမနဲ့မှာဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ထပ်မံပြောကြားသွားမယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။တနတမကကြီးကအင်ဂျီဝုတ်ဆင်ထားပြီးအိုဟိုင်းပြည်နယ်ဒေတွန်မြို့ကညဘက်လူစီကားတဲ့နေရာမှာဝင်ရောက်ပစ်ခတ်ခဲ့တာကြောင့်လူ9ဦးသေဆုံးပြီးအနည်းဆုံး28ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်
။ပြီးခဲ့တဲ့တရက်မှာတွင်ပါရှန်ပင်လိုက်ခွေအတွင်းမှာပြပရင်နဲ့တင်မော့ဒဇင်နဲ့တင်မော့ဝင်နဲ့9ဦးတို့ကိုအီရန်ကဖမ်းဆီးလိုက်ကြောင်းအီရန်နိုင်ငံပိုင်သတင်းဌာနကတနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်။ဒါအီရန်တော်လှန်ရေးအစောင့်တပ်ကတလနီးပါးအတွင်းတတိယအကြိမ်ဖြစ်ဒီလိုဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်။ဒီရင်နဲ့တင်မော့ကို Hormuz ဂျီလက်ဂျာမြောက်ပိုင်းဖာရစီဂျောနာမှာပြီးခဲ့တဲ့ဗုဒ္ဓနေ့ညကဖမ်းဆီးခဲ့တာလို့အီရန်တော်လှန်ရေးအစောင့်တပ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီတင်မော့ဟာအီရန်ထွက်လောင်စာလီဒါ9000ကိုမှောက်ခိုးတည်ဆောင်လာပြီးပါရှန်ပင်လယ်ကအာရဗ်နိုင်ငံတွေစီကိုတည်ယူပို့ဆောင်ပေးတာဖြစ်တယ်လို့အစောင့်တပ်ဖွဲ့ကကိုကားပြီးနိုင်ငံပိုင် IRNA သတင်းဌာနကပြောပါရယ်ကမ္ဘာရေနံဈေးကွက်မှာအီရန်ရဲ့ရေနံပုတ်ကုန်ကိုဖျက်တောက်ဖို့ကြိုးစားနေတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြားမှာအီရန်ရဲ့ရေနံတွေမှောက်ခိုးကုခရရမှာကိုအီရန်ဆိုရကစိုးရိမ်နေတာပါဖမ်းဆီးထားတဲ့တမော့ရဲ့အမိနဲ့ဖမ်းဆီးခံထားရတဲ့တမော့သားတွေကဗန်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုတော့အီရန်သတင်းဌာနမှာဖော်ပြမထားပါဘူးကမ္ဘာရေနံတင်ပို့မှုအဆင့်9နေရာမှာရှိတဲ့ဒီဒေသကရေနံတွေကိုတည်ဆောင်နေတဲ့ရေနံတွေတမော့တွေဟာချင်းမြောင်းနဲ့ Hormuz ဂျီလက်ဂျာကနေတဆင့်တည်ယူကြရတာဖြစ်ပါတယ်ခင်ဗျ
ဟောင်ကောင်ကျွန်းမှာဒီကနေ့အထွေထွေသပိတ်ကြီးခေါ်ထားတာကြောင့်ဒေသခံတွေအလုသွားဖို့အခက်အခဲဖြစ်နေပြီးလေယာဉ်ခီးစဉ်နေရာလည်းဖြစ်သိမ်းလိုက်ရပါတယ်။ဆန္ဒပြသူတွေဟာဟောင်ကောင်ကျွန်းကိုအင်မတန်အန္တရာယ်ဖြစ်စေတဲ့အခြေအနေရောက်အောင်တွန်းပို့နေတယ်လို့တရုတ်အစိုးရကြော်တာနောက်ခံပေးထားတဲ့အောက်ချုပ်ရေးမှူးကယ်ရီလမ်ကသတင်းတောက်တွေကိုပြောပါတယ်။သူမရာထူးကနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာကိုအောက်ချုပ်ရေးမှူးကယ်ရီလမ်ကပယ်ချလိုက်ပြီးသူအစိုးရအနေနဲ့တရားဥပဒေစိုးမိုးမှုရှိအောင်စ조사လုပ်ဆောင်သွားမယ်လို့ပြောပါတယ်။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်တွင်ဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးဖမ်းဆီးထားတဲ့သူတွေပြန်လွတ်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေတာကိုလည်းအစိုးရကပြန်လွတ်ပေးမှာမဟုတ်ကြောင်းကယ်ရီလမ်ကပြောပါတယ်။ဟောင်ကောင်ကျွန်းနောက်ကျောင်းပြန်လည်လို့မရအောင်ဆန္ဒပြသူတွေကလှုပ်ဆောင်နေပြီးဆန္ဒပြပွဲတွေကြောင့်မြို့တော်ရဲ့စီးပွားရေးကိုထိခိုက်နှစ်နာစေတယ်လို့ပြောပါတယ်။တင်းငွေတွေတုန်းကလည်းဆန္ဒပြပွဲတွေနေရာအတော်များများမှာဖြစ်ပေါ်ခဲ့ပြီးတချို့နေရာတွေမှာထိတ်တဲအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တာကြောင့်လုံတင်းရဲတွေရဲ့မျက်ရည်ရုပ်ပုံတွေရဲ့အရာကရှောင်နေမဲ့နီလန်းပေါင်းစုံကိုဆန္ဒပြသူတွေကတုံ့ငှက်ကြပါတယ်။တရုတ်ပြည်မှာကြီးကိုတရားခံလွှဲပြောင်းပေးမဲ့ဥပဒေကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲစတင်ခဲ့တာအခုဆိုရင်သတင်းပတ်ကိုဗတ်ဇက်တိုက်ကြားမြင့်လာပြီဖြစ်ပါတယ်။
Japan နိုင်ငံနဲ့ကုန်သွယ်ရေးအငြင်းပွားနေမှုဟာတောင်ကိုရီးယားနိုင်ငံစီးပွားရေးပြန်လည်ဥမောအောင်လုပ်ဖို့သတိပေးလိုက်တယ်လို့ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကထင်လာနေကပြောပါရယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားတို့နဲ့အတူမြောက်ကိုရီးယားနဲ့တောင်ကိုရီးယားတို့အတူစီးပွားရေးပူးပေါင်းဆောင်ရွက်ရင်ကိုရီးယားနိုင်ငံအနေနဲ့ဂျပန်နိုင်ငံရဲ့စီးပွားရေးကကြီးဆိုးနေမှုကိုပြတ်ပြတ်နိုင်လိမ့်မယ်လို့လည်းတောင်ကိုရီးယားသမ္မတကပြောပါရယ်။ဂျပန်နိုင်ငံကတောင်ကိုရီးယားနိုင်ငံကိုယုံကြည်ကိုးစားရတဲ့ကုန်သွယ်ဖက်နိုင်ငံအစင်းကနေပြတ်ပြတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတောင်ကိုရီးယားသမ္မတမွန်ကသူ့ရဲ့အကြီးတန်းလက်ထောက်အရာရှိတွေနဲ့တွေ့ဆုံရမှာကိုလို့ပြောကြားလိုက်တာဖြစ်ပါရယ်။ဒုတိယကမ္ဘာစစ်အတွင်းကတောင်ကိုရီးယားလူမျိုးတွေကိုဂျပန်စစ်တပ်ကအာဏာခိုင်းစေတဲ့သမိုင်းကြောင်းနဲ့ပတ်သက်ပြီးတောင်ကိုရီးယားတရားရုံးတစ်ခုကဂျပန်ကုမ္ပဏီထုတ်ပေါ်ပြစ်ဒဏ်ချမှတ်ခဲ့ပြီးတဲ့နောက်ဂျပန်နိုင်ငံဘက်ကတောင်ကိုရီးယားနိုင်ငံကိုပို့နေတဲ့ဂျပန်ပို့ကုန်တင်ပို့မှုကိုတစတစတင်းကျပ်လာနေတာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ကဂျပန်နိုင်ငံကအခုလိုကုန်သွယ်ဖက်အစီအစဉ်လျှော့ချလိုက်တာဟာပို့ကုန်ပေါ်မီကိုအားထားနေရတဲ့တောင်ကိုရီးယားနိုင်ငံရဲ့စီးပွားရေးကိုတမင်တက်တက်ထိခိုက်အောင်လုပ်ဖို့ကြိုးစားတာလို့ပြောသလိုနှစ်နိုင်ငံအကြားခါတိပွဲရာစစ်သမိုင်းကြောင်းနိုင်ငံရေးရသဘောထားကွဲလွဲမှုအပေါ်ကုန်သွယ်ရေးကိုလက်နက်သဘောအသုံးချလိုက်တာလို့လည်းပြောပါရယ်။တောင်ကိုရီးယားနိုင်ငံစက်မှုလုပ်ငန်းဝန်ကြီးဌာနကဂျပန်နိုင်ငံစီးကသွင်းနဲ့သွင်းကုန်တွေကိုအစားထိုးနိုင်ဖို့သုတေသနနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ခုနှစ်နှစ်အတွင်းအမေရိကန်ဒေါ်လာ 6.5 ဘီလီယံသုံးစွဲမယ်လို့ကြေညာခဲ့ပါရယ်ခင်ဗျာ။
ဒီလိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကတင်းလာနေ့ညနေပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့စီးပွားရေးကွန်ရက်တွေအကြောင်းအသေးစိတ်အချက်အလက်တွေမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအစီအကံစာထုတ်ပြန်လိုက်တဲ့အပေါ် Global Witness လို့ခေါ်တဲ့သဘောပေါဝင်ကျင်စောင့်ကြည့်ရေးနိုင်ငံကအဖွဲ့ကြီးကကြိုဆိုလိုက်ပြီးမြန်မာစစ်တပ်ကပိုင်ဆိုင်တဲ့ကုမ္ပဏီတွေအပေါ်ပိတ်ဆို့အရေးမူတွေလှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ်။ဒီအစီအကံစာကိုတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။မြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းအစုအဖွဲ့ကြီးတွေဖြစ်တဲ့ဥပပိုင်းစီးပွားရေးလုပ်ငန်းနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုကုလသမဂ္ဂအစီရင်ခံစာကအလေးပေးသုတေသနပြုထားတာပါ။ဥပပိုင်းနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကစီးပွားရေးလုပ်ငန်းပေါင်း120ကိုပန်ဆိုင်ထားသလိုအဲဒီလုပ်ငန်းတွေနဲ့ဆက်စပ်နေတဲ့တခြားစီးပွားရေးလုပ်ငန်း28ခုရှိနေပြီးအဲဒီလုပ်ငန်းတွေကအစိုးရဘတ်ဂျက်ပြင်ပကနေတက်မတော်ကိုထောက်ပံ့ပေးနေတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာတက်မတော်ဟာအာဏာကိုဆက်လက်ချုပ်ကန့်ထားနိုင်ရေးအတွက်အယတအစိုးရရဲ့စောင့်ကြည့်ခြင်းမခံရအောင်တိုင်းဒေသလူနေစုတွေပေါ်လူခွင့်ချုပ်ဖောက်မှုတွေကိုအဲ့ဒီစီးပွားရေးလုပ်ငန်းတွေကရရှိတဲ့ရန်ပုံငွေတွေကနောက်ွယ်ကနေပံ့ပိုးပေးနေတယ်လို့ဆိုပါတယ်။ဒါပြင်စစ်တပ်ကုမ္ပဏီတွေနဲ့ထိတွေ့ဆက်ဆံပြီးစီးပွားလုပ်နေကြတဲ့နိုင်ငံခြားကုမ္ပဏီ59ခုရှိကြောင်းအဲ့ဒီထက်ကအများစုဟာတရုတ်တောင်ကိုရီးယားဂျပန်နဲ့စင်ကာပူနိုင်ငံတွေကကုမ္ပဏီတွေဖြစ်ကြောင်းအစီအစဉ်အမှာဖော်ပြထားပါတယ်။
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံအကြားအငင်းပေါ်နေတဲ့ကက်ရှမီးယားပြည်နယ်ရရှိခံစားနေရတဲ့အထူးအစင်တန်းအခွင့်အရေးကိုရုပ်သိမ်းကြောင်းအိန္ဒိယဟိန္ဒူမျိုးသားရေးဝါဒီအစိုးရကကြေညာလိုက်ပါတယ်။ဒီကြေညာချက်ကြောင့်မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားပြည်နယ်အတွင်းတုံ့ပြန်မှုတွေပေါ်ထွက်လာမှာကိုစိုးရိမ်ပူပန်နေကြပါတယ်။အဲ့ဒီပြည်နယ်အတွင်းလူကြိုးရေးရဖိနှိပ်ချုပ်ချယ်မှုတွေတင်းတင်းကြပ်ကြပ်လှုပ်ခဲ့ပြီးနိုင်ပိုင်းကြာမှာကက်ရှမီးယားပြည်နယ်ကိုအထူးအစင်တန်းပေးတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှတ်390ကိုအိန္ဒိယသမ္မတကလက်မှတ်ရေးထိုးဖျက်သိမ်းခဲ့ကြောင်းအိန္ဒိယပြည်ထောင်ဝန်ကြီးအာမစ်ရှားကကြေညာခဲ့တာပါ။ပုံမှန်390အရကက်ရှမီးယားပြည်နယ်အစိုးရအနေနဲ့ပြည်နယ်အတွင်းဥပဒေတွေကိုပိုင်ပြဋ္ဌာန်းနိုင်တဲ့အပြင်နိုင်ငံခြားရေးကာကွယ်ရေးနဲ့ဆက်သွယ်ရေးဆိုင်ရာကိစ္စတွေကလည်းလို့ခြားနေကိစ္စတွေမလွတ်လပ်စွာလုပ်ပိုင်ခွင့်ရရှိထားတာပါဒီပုံမှန်390အရကက်ရှမီးယားပြည်နယ်မင်ပါကအိန္ဒိယနိုင်ငံသားတွေဟာပြည်နယ်အတွင်းအမြဲတမ်းနေထိုင်ခွင့်မြေယာယူဝယ်ယူခွင့်နဲ့ဒေသအစိုးရယာယီတွေရယူခွင့်မရှိပါဘူးပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အကြေညာချက်မှာတော့နိုင်ငံကအတိမတ်ပြုထားတဲ့အငြင်းပွားနယ်မြေနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံရဲ့ဆောင်ရွက်ချက်တွေပေါ်ပြင်းပြထန်ထန်ဖြစ်တင်ရှုတ်ချကြောင်းအိန္ဒိယအစိုးရတပတ်သက်လှုပ်ဆောင်ချက်ဘယ်လှုပ်ဆောင်ချက်ကမှအငင်းပွားနယ်မြေရဲ့အစင်တန်းကိုပြောင်းလဲပြစ်လို့မရကြောင်းဒီအစင်တန်းကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေထဲဖော်ပြထားတာဖြစ်ကြောင်းနဲ့ဒီအငင်းပွားမှုတွေတဲ့ပါဝင်ပတ်သက်နေတဲ့ပါကစ္စတန်နိုင်ငံအနေနဲ့ဖြစ်နိုင်သမျှနိလန့်ပေါင်းစုံနဲ့ဒီတရားမဝင်လှုပ်ဆောင်ချက်ကိုတုံ့ပြန်သွားမှာဖြစ်ကြောင်းကြေညာချက်တွေပါရှိပါတယ
်။ကမ္ဘောဒီးယားနိုင်ငံမှာမျိုးဆက်တစ်ခုလုံးကိုဖျက်ဆီးပစ်ခဲ့တဲ့ခမာနီကွန်မြူနစ်ပါတီရဲ့သဘောထားရေးအကြီးအကဲဟောင်းနှုန်ချဟာအသက်63နှစ်အရွယ်မှာတင်းတင်းကြပ်ကြပ်နဲ့ကွယ်လွန်သွားပါပြီ။သူဟာလူမျိုးလုံးတက်ဖြတ်မှုလူသားမျိုးနဲ့ဆန့်ကျင်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုစတဲ့ပြစ်မှုကြီးတွေနဲ့ကုလသမဂ္ဂကကြောရောက်နောက်ခံပေးထားတဲ့ရာဇဝတ်ခုံရုံးကချမှတ်ထားတဲ့ထောင်နှံတသက်တကျုံးကိုအကြခံနေရစဉ်ကွယ်လွန်သွားတာဖြစ်ပါတယ်။နှုန်ချဟာခမာနီတွေကိုဗီယက်နမ်တပ်ဖွဲ့တွေကတိုက်ထုတ်လိုက်တဲ့အချိန်အထိကမ္ဘောဒီးယားနိုင်ငံကို1985ခုနှစ်ကနေ89ခုနှစ်အနှစ်တည်းအကြာအုပ်ချုပ်ခဲ့တဲ့ခမာနီကောင်းဆောင်ပိုးပေါ်ရဲ့ညာလေယုံ ညီအကိုရောနံပါတ်2အဖြစ်လူသိများပါတယ်။စစ်ကွင်းဆန်နဲ့ပြည်ပြည်စုံနဲ့လူမှုဘဝထူထောင်ရေးအတွက်ခမာနီရဲ့ကြိုးပမ်းအားထုတ်မှုကြောင့်မြို့ပြမှာရှိတဲ့လူတွေကိုကျေးလက်ဒေသကိုပို့ပြီးရဲဘက်စခန်းလိုခိုင်းစေခဲ့တာပါ။ခမာနီရဲ့အစီအစဉ်အတွင်းအစာငတ်တာ၊ယောဂကုသတာအလုတ်အလွန်ကြုံလောက်ရတာနဲ့တပ်ဖြတ်မှုတွေကြောင့်အဲ့ဒီအချိန်ကကမ္ဘောဒီးယားလူဦးရေစုစုပေါင်း၄ပုံ၃ပုံကျော်နဲ့ညီမျှတဲ့တိတ္တမ9တန်းသေဆုံးခဲ့ကြရပါတယ်။အဲ့ဒီအစီအစဉ်ကိုနှုံချာကတိုက်ရိုက်ကြီးကြပ်ကုတ်ကဲခဲ့တာလို့သုတေသီတွေကယုံကြည်ထားကြပါတယ
်။အီဂျစ်နိုင်ငံမြို့တော်ကိုင်ရိုမှာဒီကနေ့တင်းလန်းနိုင်ငံမှာရင်းနှီးမှုတစ်ခုဖြစ်ပြီးပောက်ကွဲမှုဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ19ဦးသေဆုံးပြီးလူ30တန်းရရှိသွားခဲ့ပါတယ်။ကိုင်ရိုမြို့တော်ကကန်ဆာယောဂကုသရေးဆေးရုံအဆောက်အုံနာလမ်းပြောင်းမြန်မောင်းလာတဲ့ရင်းစည်းကတခြားကား3စီးကိုတိုက်ပြီးပြီးနောက်ပောက်ကွဲသွားခဲ့တာပါ။ပောက်ကွဲမှုကြောင့်ဆေးရုံရဲ့တတိယတဲ့အထိပျက်စီးမှုတွေရှိခဲ့တယ်လို့မျက်မြင်သက်သေသူကရိုက်တာသတင်းဌာနကိုပြောပါရတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးတာဝန်ရှိသူတွေကစုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့ဒါဟာတိုက်ခိုက်မှုတစ်ခုဟုတ်မဟုတ်ဆိုတာကိုတော့တရားဝင်ထုတ်ပြန်ပြောဆိုခြင်းမရှိပါဘူးခင်ဗျာ
။ဆူဒန်နိုင်ငံကဂျာဘီယာစစ်ကောင်စီအုပ်ချုပ်ရေးအဖွဲ့နဲ့ဆန္ဒပြညွန်ပေါင်းအဖွဲ့ခေါင်းဆောင်တွေကြားတင်းငွေနေကအာနာခွဲဝေအုပ်ချုပ်ရေးဆိုင်ရာသဘောတူညီချက်ရရှိလိုက်ပါပြီ။ဆူဒန်မှာရင်နံစည်းတွေအဆမတန်ထိုးတက်သွားခဲ့ပြီးတဲ့နောက်ဒီဇင်ဘာလမှာဆန္ဒပြပွဲတွေစတင်ဖြစ်ပေါ်ခဲ့ရကအဆုံးသတ်မှာအာနာရှင်သမ္မတအိုမာဘယ်အိုမာအယ်ဘရှေးရာထူးကနှုတ်ထွက်ပေးရတဲ့အထိဖြစ်သွားပြီးခဲ့တဲ့နောက်အခုလိုအာနာခွဲဝေအုပ်ချုပ်ဖို့သဘောတူညီချက်ရရှိသွားခဲ့ကြတာဖြစ်ပါတယ်။စစ်တပ်ကအပီလာမှာဖိအားပေးပြီးသမရဘရှားရာဒုကနှုတ်ထွက်အောင်လှုပ်ဆောင်ခဲ့ပေမဲ့နှစ်ပေါင်း30ကြာအာဏာကိုချုပ်ကန်ထားခဲ့တဲ့သမရအယ်ဘရှားမရှိတော့တဲ့နောက်ပိုင်းတိုင်းပြည်မှာဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ
်တနင်္လာနေ့ညနေခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်အခုအစီအစဉ်တွေကို mobile apps တွေကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးပါမယ်။နိုင်ငံရေးနဲ့စီးပွားရေးမှာစစ်တပ်ရဲ့လွှမ်းမိုးနေရာယူမှုတွေကိုမဖယ်ရှားနိုင်ဘူးဆိုရင်တော့မြန်မာနိုင်ငံအတွက်သိသာထင်ရှားတဲ့အပြောင်းလဲတွေလုပ်ဖို့မဖြစ်နိုင်ဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ကပြောလိုက်ပါတယ်။မြန်မာအစိုးရစစ်တပ်နဲ့စီးပွားရေးတွဲလုပ်နေတဲ့နိုင်ငံတကာကုမ္ပဏီတွေကိုလည်းဒါဟာနိုင်ငံတကာဥပဒေတွေချိုးဖောက်သလိုဖြစ်နေတယ်လို့သတိပေးလိုက်သလိုမြန်မာစစ်တပ်ကိုစီးပွားရေးအရာပိတ်မှတ်ထားအရေးယူဖို့လုံခြုံရေးကောင်စီနဲ့နိုင်ငံတကာအစိုးရတွေကိုပါတိုက်တွန်းသွားပါတယ်။ဒါနဲ့ပတ်သက်လို့ကိုသားညိုဦးကဆက်ပြီးတော့ပြောပြမှာပါရှင်။
မြန်မာနိုင်ငံရဲ့စီးပွားရေးနဲ့နိုင်ငံရေးမှာစစ်တပ်ကအုပ်စိုးထားတယ်ဆိုတဲ့အချက်ကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့ဒီအချက်လက်ရှာဖွေရေးမစ်ရှင်ရဲ့ပြီးခဲ့တဲ့အစည်းအဝေးစာမှာထောက်ပြခဲ့ပြီးတော့ဒီကနေ့ထုတ်ပြန်လိုက်တဲ့အစည်းအဝေးစာထဲမှာတော့မြန်မာစစ်တပ်ရဲ့စီးပွားရေးကွန်ရက်နဲ့သူနဲ့ပတ်သက်နေတဲ့ပြည်တွင်းပြည်ပလုပ်ငန်းတွေကိုအသေးစိတ်ကိုချပြလိုက်တာပါ။မြန်မာစစ်တပ်ဟာအဲ့ဒီစီးပွားရေးအကျိုးမြတ်တွေကိုတုံးပြီးတော့ပြည်တွင်းမှာလူခွင့်ချိုးဖောက်မှုတွေချိုးဖောက်တယ်လို့ဒီရာဇဝတ်မှုတွေကနေလည်းကင်းလွတ်ခွင့်ရနေတယ်လို့ကုလသမဂ္ဂဒီဖွဲ့ရဲ့အစည်းအဝေးစာမှာထောက်ပြပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်စစ်စင်ရေးတွေစကြတဲ့ကဆိုရင်ပြည်တွင်းစီးပွားရေးလုပ်ငန်း45ခုကနေပြီးတော့ဒီစစ်စင်ရေးအတွက်ဆိုပြီးတော့ဒေါ်လာ10,000,000ကျော်စစ်တပ်ကိုထောက်ပံ့ကူညီခဲ့တယ်လို့လည်းဖော်ပြပါရတယ်။ဒါကြောင့်လည်းပဲရခိုင်မှာဖြစ်သွားတဲ့ရာဇဝတ်မှုတွေအတွက်အဲ့ဒီစီးပွားရေးလုပ်ငန်းတွေကတာဝန်ရှိသူတွေကိုပါနိုင်ငံတကာဥပဒေတွေအရစုံစမ်းစစ်ဆေးရလိမ့်မယ်လို့လည်းကုလသမဂ္ဂမစ်ရှင်အကြီးအကဲကပြောပါရတယ်။မြန်မာတပ်မတော်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီ15ခုထက်မနည်းရှိနေတယ်လို့နောက်ထပ်နိုင်ငံခြားကုမ္ပဏီ44ခုဟာလည်းစစ်တပ်စီးပွားရေးနဲ့တနည်းတဖုံဆက်ဆက်လုပ်ကိုင်နေကြတယ်ဆိုပြီးတော့လည်းထောက်ပြထားပါတယ်။ဒါကြောင့်မြန်မာစစ်တပ်နဲ့စီးပွားရေးတွဲလုပ်နေတဲ့နိုင်ငံခြားကုမ္ပဏီတွေကိုသတိပေးပြီးတော့ဒါဟာနိုင်ငံတကာဥပဒေကိုပါချိုးဖောက်တယ်လို့ဖြစ်တယ်လို့ကုလသမဂ္ဂမစ်ရှင်ရဲ့ဒီအဖွဲ့ဝင်တစ်ဦးဖြစ်တဲ့ခရစ်စီတိုဒီက VOE ကိုပြောပါတယ်
။ The international community has obligations under international human rights law.
နိုင်ငံလူ့ခွင့်ရေးဥပဒေတွေအရနိုင်ငံတကာစီးပွားရေးကုမ္ပဏီတွေအနေနဲ့လူ့ခွင့်ရေးကိုကာကွယ်မြင့်တင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်လာဖို့ဆိုရင်တော့မြန်မာနိုင်ငံရေးနဲ့စီးပွားရေးမှာမြန်မာစစ်တပ်ကအုပ်စိုးထားတာကိုဖယ်ရှားဖို့ဆောင်ရွက်ခြင်းကသာတစ်ခုတည်းသောနည်းလမ်းဖြစ်ပါတယ်
။မြန်မာနိုင်ငံတွင်းအထူးသဖြင့်ဆိုရင်တော့တိုင်းသားနေဆက်ဒေသတွေမှာဖြစ်တဲ့လူခွင့်ချိုးဖောက်မှုတွေမှာမြန်မာအစိုးရအနေနဲ့လည်းဥပဒေအရဆောင်ရွက်ဖို့တာဝန်ပြည့်ရှိတယ်လို့ကုလမစ်ရှင်ကထောက်ပြပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံတွင်းဖြစ်ပေါ်တိုးတက်မှုတွေအတွက်အဓိကအဟန့်တာကစစ်တပ်ဖြစ်နေတာမို့လို့သူတို့အနေနဲ့ဒီအစင်ကစားမှာစစ်တပ်ကိုအဓိကပြစ်မှတ်ထားပြီးတော့ရည်ယူဖို့တိုက်တွန်းရတာဖြစ်တယ်လို့ခရစ်စီတူဒီကရှင်းပြပါတယ
်။ Certainly the Myanmar government as a whole has responsibilities.
မြန်မာအစိုးရအနေနဲ့တာဝန်အပြည့်ရှိပါတယ်။နိုင်ငံတကာဥပဒေအောက်မှာဥပဒေပိုင်းအရတာဝန်လည်းရှိပါတယ်။နိုင်ငံတကာဥပဒေတွေမှာအရက်ဖက်အစိုးရနဲ့စစ်တပ်အကြားတိတိကျကျပိုင်းခြားထားတာမို့မြန်မာအစိုးရမှာလည်းတာဝန်အပြည့်ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့သိထားရမှာကမြန်မာစစ်တပ်ကစီးပွားရေးရောနိုင်ငံရေးမှာပါအုပ်စိုးထားတဲ့အချက်ပါကျွန်တော်တို့ဘက်ကတော့ရိုးရိုးရှင်းရှင်းလေးပါဒီအချက်ပေါ်မူတည်ပြီးကျွန်တော်တို့ကစစ်တပ်ကိုပြစ်မှတ်ထားတာပါ ကျွန်တော်တို့ရထားတဲ့အထောက်အထားအချက်လက်တွေအရစစ်တပ်ကိုနိုင်ငံရေးနဲ့စီးပွားရေးကနေမဖယ်ထုတ်နိုင်ဘူးဆိုရင်တော့မြန်မာနိုင်ငံမှာတိတာထင်ရှားတဲ့ပြောင်းလဲမှုဖြစ်မလာနိုင်ပါဘူး
။မြန်မာအစိုးရအနေနဲ့ကတော့လူခွင့်ကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့ဒီကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင်ကိုအတိအမှတ်မပြုတ်လို့ပဲပြည်တွင်းကိုလည်းဝင်ရောက်စုံစမ်းခွင့်မပေးပါဘူး။ဒါပေမဲ့လည်းသူတို့အနေနဲ့အခြားနည်းလမ်းနဲ့ဒီလူခွင့်ဆိုင်ရာချက်လက်တွေကိုစူးစမ်းရယူနိုင်ခဲ့ပြီးတော့အခုလိုမျိုးသုံးသပ်ချက်တွေထုတ်နိုင်ခဲ့တယ်လို့ခရစ်စီတိုဒီက VOA ကိုပြောပါတယ
်။ The Myanmar government chose not to cooperate with us.
ဒီမှာဆွေရဘက်ကပူပေါင်းဆောင်ရမှုမရှိပါဘူး။ဒီပေါ်ကျွန်တော်တို့ဘက်ကသူတို့နဲ့တိုက်ရိုက်စကားပြောဆိုလို့မရတာကြောင့်စိတ်ပြင်းမိပါတယ်။သူတို့ရဲ့အမြင်ကိုလည်းမသိရဘူးပေါ့။ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ကတည်င်းအချက်လက်တွေအများကြီးစုဆောင်းနိုင်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာဆိုရင်လူခွေရေးချိုးဖောက်ခင်ရသူတွေနဲ့မျက်မြင်တွေစုစုပေါင်း 1,500 ကျော်ကိုတွေ့ဆုံမေးမြန်းခဲ့ပါတယ်။နောက်သက်သေရာဂဏန်းကိုလည်းတွေ့ဆုံမေးမြန်းခဲ့ပါတယ်။အဲ့ဒါတွေကကုလသမဂ္ဂအဖွဲ့အစည်းတွေကလူတွေ၊တန်တမန်တွေ၊တည်င်းတောက်တွေ၊ပညာရှင်တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းကပုံကိုတွေပါ။အဓိကဆုံးရှုံးတာကတော့မြန်မာအစိုးရကပူးပေါင်းဆောင်ရွက်မှုမလုပ်တာပေါ့လေ။ဒါကမြန်မာအစိုးရအတွက်လည်းဆုံးရှုံးမှုပါ။သူဘက်ကအမြင်ကိုပြောဆိုခွင့်ဆုံးရှုံးတာပါ
။သူတို့အနေနဲ့နောက်ဆုံးရထားတဲ့လူခွင့်ဆိုင်ရာချက်လက်တွေအထူးဖြစ်ဆိုတော့ရခိုင်ဒေသမှာအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်ကြားဖြစ်တဲ့စေဘရစ်ခါရီကြောင့်ဒေသခံတွေခံစားနေရတဲ့အခြေအနေတွေကိုလာမယ့်စက်တင်ဘာလထုတ်ပြန်မယ့်အစည်းအဝေးစာမှာအသေးစိတ်ထည့်သွင်းမယ်လို့ခရစ်စီတူဒီကပြောပါတယ်။အခုဒီအစည်းအဝေးစာကတော့စစ်တပ်ရဲ့စီးပွားရေးကွန်ရက်ကိုအဓိကထားဖော်ပြခဲ့တာပါ။မြန်မာစစ်တပ်နဲ့စီးပွားရေးကပတ်သက်နေတဲ့နိုင်ငံခြားကုမ္ပဏီ60ထဲမှာပြင်သစ်ဘယ်ဂျီယံဆွစ်ဇာလန်ဟောင်ကောင်နဲ့တရုတ်ကစီးပွားရေးကုမ္ပဏီတွေပါဝင်တယ်လို့အစိုးရကမှဖော်ပြပါရတယ်။ဒါပြင်အစ္စရေးအိန္ဒိယကိုရီးယားနဲ့တရုတ်ကစူရပိုင်လုပ်ငန်းတွေအပါအဝင်နိုင်ငံခြားကုမ္ပဏီ14ခုဟာမြန်မာစစ်တပ်ကိုလက်နက်ပစ္စည်းရောင်းချမှုတွေမှာပတ်သက်နေတယ်လို့လည်းဖော်ပြပါရတယ်။ဒါကြောင့်လည်းစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပြင်မှတ်ထားအရေးယူတန်ခတ်မှုတွေလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းထားပြီးတော့နိုင်ငံတကာယင်းနှိမ့်နှံသူတွေအနေနဲ့လည်းမြန်မာစစ်တပ်နဲ့မပတ်သက်ဖို့ဒီအစိုးရကမှတိုက်တွန်းတောင်းဆိုပါရတယ်။အခုဒီအစီအစဉ်ကလည်းပတ်သက်လို့တော့မြန်မာစစ်တပ်ဘက်ကရောအစိုးရဘက်ကပါတုံ့ပြန်ချက်ရဖို့ဆက်သွယ်ပေးမယ်အခုချက်တိတုံ့ပြန်ချက်မရသေးပါဘူးခင်ဗျာ
ကိုသားညုံပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်တဲ့ကမတိမငိမ့်ဖြစ်နေတဲ့အခြေအနေဘက်ကိုအလှည့်ပေးပါရစေရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လူမျိုးစုလက်နက်ကိုင် AA ဖွဲ့တို့တိုက်ပွဲပြင်းထန်နေသလိုဒေသခံကြေးရွာသားတွေလည်းဘေးလွတ်ရာကိုတင်းရှောင်နေရဆဲဖြစ်ပါတယ်ဒီရက်ပိုင်းအတွင်းရသေးတောင်မြို့နယ်မှာ AA စီရေးလက်ချင်းရေးစခန်းတစ်ခုကိုမြန်မာစစ်တပ်ဘက်ကသိမ်းပိုက်ရရှိခဲ့တယ်လို့တပ်မတော်ဘက်ကဒီကနေ့ထုတ်ပြန်ထားသလို AA ဘက်ကတော့ဒါကိုညင်ပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားချင်းပြည်နယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်မင်းပြမြို့နယ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးဒီရက်ပိုင်းတွင်အေလေးကြီးရေးစခန်းတစ်ခုကိုလည်းမြန်မာစစ်တပ်ဘက်ကသိမ်းဆီးရမိတယ်လို့သမ္မတသတင်းမှပြန်ကြားရေးဖွဲ့တွင်မှဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်
ဒီကြောင်ခြေရတော့နားလို့ပေါ့အဲခြေရတော့ရဲ့ခြေတက်လာမှာတော့ကျွန်တော်တို့ဒီလူကြီးစံကူဒီနဲ့တင်ပိုက်ရမိတာရှိတယ်။ဒီရပိုင်းကျမှာတော့မင်းကြားဘက်မှာတော့ခြေတက်လိုက်ပဲကျွန်တော်တို့လက်ကျင်းရှိတယ်။လက်ကျင်းကတော့ဟိုဘက်ဒီကကြီးကြတာဆုံးပြီးတော့မရှိဘူး။ခလောက်ကမြွန်းတဲ့ဘက်မှာတော့လေးကမြည်ရနေမှာတော့ခြေတက်လိုက်ပဲအချင်းရှိခဲ့တယ်။သုံးရနေမှာတော့ကျွန်တော်တို့ခလောက်ကမြွန်းတဲ့ဘက်မှာဆောင်းအောင်ရက်မှာပေါ့ခြေတက်တဲ့လက်ကျင်းတော့ဖြစ်တယ်ဗျ။
အေအေဖွဲ့ရဲ့လက်ကြီးရေးစခန်းကိုတမရော်ဘက်ကတင်စီရရှိခဲ့တဲ့ဆိုတဲ့အခြေအနေကိုအေအေဖက်ကငင်းဆန်ခဲ့ပြီးချင်းပြည်နယ်ပလက်ဝမြို့နယ်နဲ့ရခိုင်ပြည်နယ်မင်းပြမြို့နယ်ဘက်မှာရက်စက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ
်သူတို့ရဲ့လူတွေကိုစိတ်ဓာတ်မြင့်တင်ဖို့အတွက်လက်ကြီးရေးစခန်းတင်စီရမိတယ်ဆိုပြီးတော့လောက်ကြံဖန်တီးပြီးတော့ပြောတာလည်းဖြစ်နိုင်တာပေါ့
ဒီကနေ့နဲ့စနေတနင်္ဂနွေနေ့မှာပလက်ဝမြို့နယ်နယ်စပ်မှတ်တိုင် PP87 နဲ့ပြီးတောင်တီတမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်းပြမြို့နယ်ကလမတ်တောင်နဲ့ဒလူချောင်းကျေးရွာရှေ့ဖက်တောင်တန်းပေါ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကပြောပါတယ်မင်းပြမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံလူ1000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့စစ်ရှောင်တွေကိုအကူအညီပေးဆောင်နေတဲ့ကျန်းရေးဂရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းသွန်းကပြောပါတယ
်စစ်ရှောင်တွေကအမှုနဲ့နဲ့များလာတယ်ဗျဒီကန်ကျေးရွာမှာ1100ကျော်တယ်ခင်ဗျာအန်သာရောမှာ900ကျော်လောက်ရှိမယ်။တန်ရှင်သစ်ကြီးရောမှာ80လောက်ရှိတယ်။မယန်းကြီးရောဘုံတော်ကြီးကျောင်းမှာ200ကျော်လောက်ရှိမယ်။အပြီးတော့မြင်းများမျိုးဥစွတင်ရက်ကွက်ဘုံတော်ကြီးကျောင်းမှာ400ကျော်ရှိတယ်။ရတနာမွန်ကျောင်းမှာ100ကျော်ရှိတယ်။ပုံညားရာမှာဘုံကြီးကျောင်းမှာလည်း100ကျော်ရှိတယ်။
တိုက်ပွဲဖြစ်ပွားခဲ့တဲ့ဒလူချောင်းကလမတောင်ကြေးရွာပြင်အနီးနားရွာတွေဖြစ်တဲ့ဒုံသာမြင်းသမ္မာတောင်ပုတ်ကိစိတ်ဒရကြောက်ဆောင်ဖုံသာလက်ခုတ်ကုန်းကြေးရွာကဒေသခံတွေဟာမင်းပြမျိုးပေါ်နဲ့တေကန်အန်သာနယန်ဒုက္ခတဲ့စခန်းတွေမှာခိုလုံနေကြရပါတယ် สุรินทร์นั้นสักคนนี้ในการนี้ถึงในที่พิพากษาเนี่ยมีบางมิวเนี่ยกล่าวมาตั้งใจว่านี่ตายไปแล้วเสียชีวิตมาเจียวตกกันเสียขังอ่ะเสียชีวิตทางจอเลยสิ่งนี้เสียพิบาร์เลยยี่ขันบินในด้วยสิ่งที่บริบูรณ์เป็นนั่นแหละแต่เนี่ยยี่ขันเล่นในการพูดเนี่ยเสียชีวิตสูบีมาถึงการมูเนี่ยพันสิบมูดูเลยสิ่งนี้เสียพิบาร์เลย
ทีมเนี่ยบุรีรัมย์เนี่ยเท่ากับเปลี่ยนชาวมูลาแรงจังกูซาเต็มผู้ตัวเลยจังสยามนิโซเลงกูยามาเสด็จไปกับพันสิบสิบสี่นี่เดี๋ยวบุรีรัมย์เนี่ยปีนี้ยิ้มอุตส่าห์เพิกับพี่ว่าเลยผมมีเดียวจังเสียชีวิตแล้วนาฬิกาเรศุกร์ดอเวเราดูจังใจยี่ขันบินในด้วยไต้หวันจะชิลล์แต่เนี่ยยามาเสด็จไปกับมันเต็งอารมณ์พันสิบมูดูมีอะไรนี่เดี๋ยวไต้หวันด้วยเสียงยาวตาอีตัวฮาเลยตัวบอลลันนี่ว่าเลย
และสิ่งมาเสียงอุ้ยชาวต่างนิบาสีลานีวิลูยังคันลุ่มผู้พ่อสีดูกันเลยเสตังก้าวอยู่ท่าบาร์เลยเขมียาโรชนาเชนยามาเนี่ยที่มุกสีเล็บยองด้วยลูรุติอาลงปาวันจังสุเกเรศิลิลงลูรุสุชามุพิเคราอากูออกัสตาเชียนีมาต้องจัดตั้งเหตุเนียนปีวาบี ลูติอาลงอาปาวันเกเรสุบิเมติลูชามุมาคณะอุทว่าชิรังอาสงสอเกดูริการ์จานาลุงเอริพิบาร์เลยแต่จังเลยเอริคกาลามาปาวันลูชาเกจาร์ลุงเอจานาริกูชิลิลงมิวเซสุบิโรเดนซาโตโนมาเลยเนตต้องเจจอจาบิโรดมุกสีตัวเปียงนี่เลยคู่กาลามาเอริลุงเอมิวเซตุยมีมาเนงเอริมาบลูขังกันามิวมาเจ้าเนวิเลชิลิลงลูชามุเนชิลิลงมิวเซสุเรกังเซเนคู่ลามเออิงานีนิยาบัยเดลิลัยซีเจมาสุนิทอาบุชิบาร์เลย ปวันสุนีมีมีนลูเรตราชินีเน่กูเอตลิฟงนามาดูกูจูดิมปิบูทามเอสุยเดลีไลซีเซนลุทโอเชมาคอยูบิมาพิบาร์เลยแต่มามหัวกูเอมีกูเอมีกูนี่กูสานเอพิเศษต่างฝ่ายเนพิเศษจูดิมปิบูทารุเลยยาวาร์เลยฟิวเอมีมาวันเอฟงนามากาติเนตุญาเน่ต้องเชนเน่งางางาลีพิบิโรอีเมลิสากาเบมิสเอ็กฟิวเอนิวส์ดอทคอมพิบาร์เลยปวันสุนีมีมีนจามเอตราชินีกูจูจูวาร์เลยเพีย
นั่นเองก็เนี่ยทายาทเลี้ยงมาป่าวันสุนีโลยังเฉยมีสตัวนั่งจ้าวอะไรเช่นอะคุณรู้อเมริกันปีนี้จะชุ่มมาลูซิการ์เนียรีหุ่นยาวพิฆาตมุริจาวที่ไก่เต๋อหนีจ้าวเรื่องเชนีริโกเล็บเบียเซเช่น โอไฮโอปีนี้ติดตามมิวมาตั้งหนึ่งในการพิฆาตมุ่งเรื่องลูโกยาวเต๋อส่งเกิดลูแท็กซ์ปีนี้เอลปาสูมิวกับพิฆาตมุ่งมาเลยลูยาวนั่งเสด็จเต๋อส่งมาเลยที่พิจารณาประเด็นลูอเมริกันรีซึ่งมันจะมาตัดชนิดจาวาเลยสุรานันท์เสียชีวิตในโรงงานเลยแคลิฟอร์เนียปีนี้กีรอยน์กับพิฆาตมุ่งมาลูต้องอุติส่งเกิดที่รับว่าเอริพิฆาตมุ่งเรื่องลูอเมียบยาเต๋อส่งเกิดลูทายาทเกิดจาราเรื่องต้นนัดมาเรื่องป้าจังคุลูปิดตาเลยสุรายพิองไล
ตีเรทีพิฆาตมุ่งเรื่องเป็นลูกส่งแต่ในมาเลสุราไม่กงทุนในจาวาเลยฟิโอเอเดนดาวไมค์โอสุลีบันเปโปทาร์เรตเรนลาโกกูเอาเงาเตรียมจะไปทาวาเลยเช่นเท็กซัสปีนี้วอมาซีเวสันดาด้วยซึ่งนี่ก็พิฆาตมุ่งเนี่ยพัตตาลูถ้าหากที่เอวจันทร์รีเอลอยู่พิเดลูอเมริกันตำราจอห์นทรัมป์ก็ที่ดามายตาวาเลยที่เพียจังเอปัสโอมิวกันีป่าวเวตนางเงาลงก็จีกัววันนี้จะไปป้าจังกุลมิวพิบวากีราเลสุรากูพิชานีจาวาเล ไอ้พิฆาตมูบีนอดีเอมาเวโอไฮโอปีเนมาเลพิฆาตมูทำมันพิบวาเลยเนี่ยมีแต่เด็กอุปถัมภ์อันเดอร์นีรีโนสกับกุลปิโอวาเลยดูเรื่องที่เดินออกไปปีลานิจาวาเลยเจ้าที่อาโปเลลูตุกับพี่ตัวรัวที่พิฆาตมูโกยึดจับพวกกันจะมีเนี่ยจะหันด้านไหนไปแต่ถ้าตมาโกอัติพิจารณาในใจลูจะเป่ามีอาสวาโกเกิดในใจจะพวกกันพิบวาเลยที่จะมีวันนั้นเวลา
แวร์กแอนด์แอนด์เบรเวอรี่เยสวันตัดที่เอพีเน่ต้องยังเกเรเยต้าพ่อวินิเยสวันสองเจ็ดที่ห้ามันเนี่ยโมเลน่าเนี่ยจะมาเอาดีเชื่อสารลูกผู้สวนอะไรพิเศษวะเลยแคลิฟอร์เนียปีเน่กีรันมิวกับพิฆาตมุมาโรลูดงเตซอมบีแต่ท่านเจ้าเดียร์ยังเก็บเบียร์นอตนั่นต่อมาฮะตุกุตุสงสีนตัววะเลยแคลิฟอร์เนียเนี่ยโอไฮโอกับพิฆาตมุรีฮะป้าจังสุราชื่อเสียงเลยมันตียาดีไปไหมเท็กซัสปีเน่กับพิฆาตมุมาโรตนั่นต่อมาฮะสเปนิชปาร์ตัสกับ
ရောင်စုမှာအခုလိုပြစ်ခတ်မှုတွေဟာတရက်ကိုတစ်ချိန်လုံးကျော်ဖြစ်ပွားနေပြီးဒါဟာလာမယ့်သမရရွေးကောက်ပွဲမဲဆယ်စည်းရုံးပွဲတွေအတွင်းအဓိကပြောဆိုဆွေးနွေးစရာကိစ္စဖြစ်လာနေတာပါဒီမိုကရက်သမရကိုယ်စားလှယ်လောင်းဘက်တိုအိုရကာ
And yes, it's the gun laws. Yes, it's
the gun laws. Now, I'm going to tell you what I'm saying. 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 I'm going to tell
you what I'm saying. I'm going to tell you what I'm saying. I'm going to tell you what I'm saying. I'm going to tell you what I'm saying. I'm going to tell you what I'm saying. I'm going to tell you what I'm saying. I'm going to tell you what I'm saying. I'm going to tell you what I'm saying. I'm going to tell you what I'm saying. I'm going to tell
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။အခုတနင်္လာနေ့ညနေခင်းထုတ်လွှင့်ချက်အစီအစ�ဉ်တွေကို VOA Internet ဆာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာနဲ့သူယုံကြည်ရစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါ။ line 2 meter 2532 51ပထမနိုင်ဝက်မှာ line လက် meter 190 kilohertz 1595တို့ကနေနားဆင်နိုင်ကြပါတယ်ရှင်။အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြပေးပါဦးမယ်ရှင်
။အမေရိကန်ပြည်ထောင်စုအတွင်းကမြို့နှမြို့မှာ73နာရီအတွင်းမတူတဲ့တနသမား2ဦးရဲ့ပြစ်ခတ်တပ်ဖြတ်မှုကြောင့်လူပေါင်း29ဦးသေဆုံးသွားပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာသွားခဲ့တာကြောင့်ပြစ်ခတ်မှုရဲ့နောက်ွယ်ကအကြောင်းရင်းကိုအာဏာပိုင်တွေစုံစမ်းဖော်ထုတ်ဖို့စ조사နေပါတယ်။ Texas ပြည်နယ် El Paso မြို့နဲ့ Ohio ပြည်နယ် Dayton မြို့တို့မှာဖြစ်သွားခဲ့တဲ့အကြမ်းဖက်ဖြစ်အကျံဖက်ပြစ်ခတ်မှုတွေအတွင်းတည်ဆုံသွားကြသူတွေကိုလေးစားသမှုပြုတဲ့အနေနဲ့အစိုးရရုံးနေမှာနိုင်ငံတော်အလံကို9ရက်ကြာတဝက်ဖက်လွှင့်ထူထားကြဖို့သမ္မတထရန့်ကအမိန့်ထုတ်ပြန်ထားပါတယ်။ယူနိုက်တက်တင်မောဒဇင်းနဲ့တင်မောဝန်ထမ်း9ဦးတို့ကိုပြီးခဲ့တဲ့သတင်းပတ်အတွင်းပါရှာပင်လယ်ကွေ့မှာအီရန်ကဖမ်းဆီးလိုက်ကြောင်းအီရန်နိုင်ငံပိုင်သတင်းဌာနကတင်းငွေနေကကြေညာပါတယ်။ဒါဟာအီရန်တော်လှန်ရေးအဆောင်တပ်ကတလနီးပါးအတွင်းတတိယအကြိမ်မြောက်အခုလိုဖမ်းဆီးတာလည်းဖြစ်ပါတယ်။ဟောင်ကောင်ကျွန်းမှာဒီကနေ့အထူးတပိတ်ကြီးခေါ်ထားတာကြောင့်ဒေသခံတွေအလုသောအခက်အခဲဖြစ်နေပြီးလေရင်ခီးစဉ်200လဲဖျက်သိမ်းလိုက်ရပါတယ်။ဆန္ဒပြသူတွေကဟောင်ကောင်ကျွန်းကိုအမတန်အန္တရာယ်ဖြစ်စေတဲ့အခြေအနေရောက်အောင်တွန်းပို့နေတယ်လို့ဒီအစိုးရကကြောက်ရွံ့နောက်ကန်ပေးထားတဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်ကသတင်းတောက်တွေကိုပြောပါတယ်။မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့စီးပွားရေးကွန်ရက်တွေအကြောင်းအသေးစိတ်အချက်အလက်တွေမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအစီရင်ခံစာထုတ်ပြန်လိုက်တဲ့အပေါ် Global Witness လို့ခေါ်တဲ့သဘာဝပတ်ဝန်းကျင်စောင့်ကြည့်ရေးနိုင်ငံတကာအဖွဲ့ကြီးကကြိုဆိုလိုက်ပြီးမြန်မာစစ်တပ်ကပိုင်ဆိုင်တဲ့ community အပေါ်ပိတ်ဆို့ရေးယူမှုတွေလှုံ့ဆော်မှုတောင်းဆိုလိုက်ပါတယ်။ဒီအစီရင်ခံစာကိုတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့သတင်းသာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။မြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းအစုအဖွဲ့ကြီးတွေဖြစ်တဲ့ဥပိုင်စီးပွားရေးလုပ်ငန်းနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုကုလသမဂ္ဂအစီရင်ခံစာကအလေးပေးပြုစုထားတာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။အခုကျွန်တော်တို့အသံလွှင့်ချိန်ပြီးချင်း VOA ရဲ့နေ့စဉ် TV အစီအစဉ်တွေကို InstaSet17နဲ့ Mia 73တို့ကနေလည်းဖမ်းယူကြည့်ရှုနိုင်ကြပါတယ်။ည9နာရီထုတ်လွှင့်ပေးတဲ့အစီအစဉ်မှာပြန်ပြီးတော့ဆုံကြပါရှင်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
From Washington, this is VOA News.